န်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညဘက် VOA ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။ကဘာကြီးရဲ့အာယုံဆိုင်မှုမရဖြစ်နေတဲ့မြန်မာနိုင်ငံမှာလူမမြင်ကြတဲ့ပဋိပက္ခကြီးဖြစ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrew ကပေါ်ပြပြောဆိုလိုက်ပါတယ်။နိုင်ငံတကာကအလေးမထားတဲ့အတွက်ပြည်သူတွေအပေါ်ဆိုးဝါးရက်စက်မှုတွေကိုအုပ်ချုပ်သူတွေကလုံနေနိုင်ုံမကလှုပ်ဖို့အထောက်အပံ့ပေးရရောက်နေတယ်လို့ကုလသမဂ္ဂထူထောင်ညီလာခံကိုတင်ပြတဲ့အစိုးရခန်းစာမှာအသေးစိတ်ရေးသားထားပါတယ်။ Tom Andrew ရေးသားပြုစုတဲ့အစိုးရခန်းစာကိုအတွင်းရေးမှူးချုပ် Antonio Guterres ကထူထောင်ညီလာခံမှာအော်တိုဘလာတော့ကတင်ပြခဲ့ပြီးအစိုးရခန်းစာအသေးစိတ်ကိုကုလသမဂ္ဂကပေးခဲ့တဲ့တောက်ကြနေကထုတ်ပြန်ခဲ့တာဖြစ်ပါတယ်။စစ်ပွဲတွေမှာအရေးနိုင်နေပြီးဒီဆောက်တီးယာမရဖြစ်နေတဲ့မြန်မာအာဏာသိမ်းစစ်ကောင်စီကအတိုက်ခံအင်အားစုတွေအခြေဆိုင်တဲ့ဒေသကကြေးရွာတွေကိုပြစ်မှတ်ထားတိုက်ခိုက်နေပြီးခေါင်းပြတ်တတ်တာအုပ်စုဖွဲ့မရင်းတင်တာညှဉ်းပန်းနှိပ်စက်တာတွေကျူးလွန်နေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်အစိုးရခံစားမှာဖော်ပြထားပါတယ်ညှဉ်းပန်းနှိပ်စက်တပ်ပြတ်ခံရသူတွေထဲမှာကလေးငယ်တွေအမျိုးသမီးတွေတက်ကြီးရွယ်အိုတွေလည်းပါဝင်တာကိုပြောထားပါတယ်စီရေးအရာအရေးနိုင်နေပြီးနေမြေတွေလက်လွတ်ဆုံးရှုံးနေရတဲ့မြန်မာစစ်တပ်ဟာသူတို့မထိန်ချုံနိုင်တော့တဲ့မျိုးရွာတွေကိုခင်မီစစ်လန်းတဲ့ပစ္စည်းတွေအသုံးပြုပြီးတိုက်ခိုက်ဖျက်ဆီးနေတယ်လို့အရသားတွေပေါ်မှာလည်းတိုက်ခိုက်နေတယ်လို့ Tom Andrew ရဲ့အစိုးရခံစားမှာဖော်ပြထားပါတယ်